ဆရာရဲ့ဒီလွှတ်တော်ကိုယ်စားလှယ်ဒေါ်စနာမင်းတင်ခဲ့တဲ့အဆိုနဲ့ပတ်သက်ပြီးတော့ဆရာတို့ကဒီနေ့လေလွှတ်တော်မှာဆွေးနွေးတယ်ဆိုလို့လေဆရာဘက်ပေါ့နော်ဆရာအနေနဲ့ဆွေးနွေးခဲ့တဲ့နေရာမှာဘယ်လိုအချက်တွေထောက်ပြဆွေးနွေးခဲ့တာများရှိလဲရှင်ဒီနေ့လေ
ဟုတ်ကဲ့တိုင်းဒေတာကြီးအဆိုရအနေနဲ့ဒီဘတ်ဂျက်မှာထည့်သွင်းပြီးတော့မှလွှတ်တော်ဟောတာလည်းခွင့်ပြုချက်ထောက်ခံခဲ့တာပေါ့နော်လွှတ်တော်ကအတည်ပြုထားတာဖြစ်ပါတယ်အဲ့ဒီကြောင့်မလို့ဒီကိစ္စနဲ့ပတ်သက်ပြီးတော့မှသူတို့လွှတ်တော်ကိုပြန်ပြီးတော့မှပေါ့နော်အဆိုရအနေနဲ့ပြန်ပြီးရှင်းလင်းတင်ပြအရာရင်းနဲ့ပတ်သက်ပြီးတော့မှစီးရင်စေကတာဝန်ယူစစ်ဆေးရမှုပြန်ပြီးတော့မှစီးရင်ကဘူတာဝန်ရှိတဲ့ကြားကျွန်တော်ဒါတွေထောက်ပြပါတယ်ကျွန်တော်အနေနဲ့ထပ်ထောက်ပြတာကတိုင်းဒေသကြီးအဆိုရအနေပြီးတော့မှလည်းဒါတာဝန်ခံပြီးတော့မှဒါ investment တွေတင်ပြတယ်နောက်တစ်ခါကျတော့သူတို့စီးပွားရေးလုပ်ငန်းတွေအားလုံးကလည်းတိုင်းဒေသကြီးအဆိုရလက်အောက်မှာပဲရှိတယ်နောက်တစ်ခါကျတော့အဲ့မှာပါဝင်တဲ့ဒါရိုက်တာတွေကလည်းတိုင်းဒေသကြီးအဆိုရဝန်ကြီးတွေပါထားတယ်အဲ့ဒါကြောင့်မလို့စီးပွားရေးရီအဖွဲ့အစည်းမဟုတ်ဘဲနဲ့ဒါအဆိုရနဲ့အဆိုရရဲ့လက်အောက်မှာပဲရှိတဲ့ဖွဲ့စည်းဖြစ်တဲ့နေရာမှာဒါတိုင်းဒေသကြီးအဆိုရအနေနဲ့ဒါစစ်တဲ့မယ်ပေါ့နော်စစ်ကိုစစ်ပေးရမစရာကိုကျွန်တော်ထောက်ပြခဲ့ပါတယ
်စစ်တရားကလည်းတိုင်းလွှတ်တော်ကိုယ်စားလှယ်ဒေါ်စနာမင်းတင်ခဲ့တော့ကလည်းတိုင်းအဆိုရရဲ့စီးပွားရေးလုပ်ငန်းတွေမှာဒီပြည်သူ့ဘဏ္ဍာငွေတချို့ဟိုတုံးဆွဲထားတာ
တုံးဆွဲထား
လို့ပေါ့နော်စစ်ဆေးဖို့သူကတင်ပြရတယ်ဆိုတော့ဟိုဒီအဆိုနဲ့ပတ်သက်ပြီးတော့ဆရာတို့အနေနဲ့ဘယ်လိုတွေလေ့လာသိရှိထားတာမျိုးရှိလဲရှင
်။အော်ကျွန်တော်နေရတော့ဒီဥစ္စာတွေကဟုတ်တယ်လေဒါဆိုရဆိုရကနေပြီးတော့ကျွန်တော်တို့ရှိရနေပြီးတော့ဒါဟို budget location တော့ကိုပေါ့နော်ပြောရင်တော့ budget ကိုဝေဖို့အတွက်ကိုသူ့တော်တင်ပြပြီးခုနည်းရတောင်းပြီးတော့မှဒါကိုကျွန်တော်တို့ကွန်ပျူပေးလိုက်တာ။ဒါဒါစစ်ဆေးကွင်းစစ်ဆေးပြီးတော့မှတင်ပြဖို့တာဝန်ကိုရှိပါတယ်အဲ့ဒါအဲ့ဒီသဘောပါပဲ
။ဆရာဒီနေ့ဒီတိုင်းလွှတ်တော်မှာလာပြီးတော့ဟိုတိုင်းလွှတ်တော်မှာဒီကိစ္စနဲ့ပတ်သက်ပြီးဆွေးနွေးတင်ပြတဲ့အခါမှာတခြားလွှတ်တော်ကိုယ်စားလှယ်တွေလည်းတင်ပြခဲ့တာရှိရဲဆိုထူးထူးခြားအနေနဲ့ဘယ်လိုမျိုးတွေဆွေးနွေးခဲ့တာမျိုးရောရှိသေးလဲရှင
်ဆွေးနွေးတာတွေတော့ဆွေးနွေးကြပါတယ်အကုန်လုံးအဲ့လိုပါပဲကျွန်တော်ဒီတိကျတော့စင်းစစ်ဥပဒေနဲ့ပေါ့နော်စင်းစစ်ကဥပဒေနဲ့ထောက်ပြပြီးဆွေးနွေးတာတွေလည်းရှိပါတယ
်ဆက်ဒါဆိုတော့လေဟိုတိုင်းလွှတ်တော်မှာဒီနေ့နောက်ဆုံးအနေနဲ့ဒီအဆိုနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးတွေဆုံးဖြတ်ချက်ချလိုက်လဲရှင်
ဟိုအဲ့ဒါကသူတို့ကဒီ၄ရက်လားဘယ်နေ့လဲမသိဘူးပြန်ချိန်ထားတာရှိပါတယ်အဲ့ဒီတည်းမှာဒါဒီစင်းစစ်ချုပ်ကဒီနေ့တက်လာပြီးတော့ဒီအကုန်လုံးနားထောင်ထားပါတယ
်ဟို
နားထောင်ပြီးတဲ့အခါကျတော့ဒါတွေကိုသူတို့ပြန်သုံးသပ်ပြီးတော့မှဆွတ်တော်မှဒါပဲဒါနဲ့ပတ်သက်ပြီးသူပြန်ဆွေးနွေးပါလိမ့်မယ်အဲ့ဒီပုံမှာမှာတကယ်လို့လိုအပ်လို့ရှိရင်လည်းမဲခွဲမယ်ပေါ့နော်အဲ့ဒါမျိုးရှိပါလား
ဟုတ်ကဲ့ပါဆရာဟုတ်ကျေးဇူးပါနော်ဆရာခုလိုဖြေချပေးရရှင်